အမေရိကန်နိုင်ငံသားရေးဝန်ကြီးမစ္စတာဂျွန်ကယ်ရီကမြန်မာနိုင်ငံကပြန်ပြီးတော့မထွက်ခွာခင်ကျင်းပပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်မြန်မာဆက်ဆံရေးဟာအမေရိကန်အစိုးရဘက်ကတောင်းဆိုချက်တွေကိုမြန်မာအစိုးရကဖြည့်ဆည်းပေးတာမျိုးမဟုတ်ဘဲမြန်မာပြည်အတွက်အကောင်းဆုံးလို့သူတို့ယူဆတာကိုသူတို့လုပ်နေကြတာပဲဖြစ်တယ်။မြန်မာအစိုးရအနေနဲ့ရှေ့ဆက်ပြီးတော့စစ်မှန်တဲ့ပြုပြင်ပြောင်းလဲရေးအတွက်အများကြီးကြိုးပမ်းသွားဖို့လိုသေးတယ်လို့ပြောကြားခဲ့ပါတယ်။မစ္စတာကယ်ရီရဲ့ပြောကြားချက်နဲ့အမေရိကန်မြန်မာနှစ်နိုင်ငံဆက်ဆံရေးကိုဘယ်လိုမြင်ပါသလဲလို့ပမောက်ခဆီဗာစတိုင်းကိုမေးကြည့်တဲ့အခါမှာနှစ်နိုင်ငံဆက်ဆံရေးဟာအင်မတန်ကိုပဲနူးညံ့သိမ်မွေ့တဲ့အဆင့်မှာရှိနေပါတယ်လို့သူကဖြေပါတယ်။ပြီးတော
့ I think that the United States expected Burma to be more receptive to changes that it has suggested and I think that it is
မြန်မာနိုင်ငံမှာအပြောင်းအလဲတွေပေါ်ထွက်လာဖို့အမေရိကန်အစိုးရကပြောဆိုအကြံပေးတာတွေကိုမြန်မာအစိုးရဘက်ကပိုးပြီးတော့လိုလိုလားလားလက်ခံလာတာမျိုးကိုမြင်ကျင်ပုံရပါတယ်။အခုလောလောဆယ်မှာရိုဟင်ဂျာပြဿနာနဲ့ကချင်း၊ကရင်စတဲ့တိုင်းရင်းသားနယ်မြေတွေမှာပြဿနာတွေမဖြေရှင်းနိုင်တာကိုအမေရိကန်အစိုးရအနေနဲ့ဘဝင်မကြဘဲရှိနေပါတယ်လို့သူကပြောပါတယ်။ဒါဖြစ်ရင်အမေရိကန်ပြည်ထောင်စုအနေနဲ့ဘယ်လိုဆက်လက်ပြီးတော့စခန်းသွားမလဲ။သမ္မတမစ္စတာအိုဘားမားအနေနဲ့လည်းဒီနှစ်မကုန်ခင်မှာမြန်မာနိုင်ငံကိုသွားရောက်ဖို့စီစဉ်ထားတယ်ဆိုတာကိုရောဘယ်လိုများထင်ပါသလဲလို့ဆက်ပြီးမေးကြည့်ပါတယ
် I think that he may or may not visit depending on how much there is a change in
မြန်မာနိုင်ငံကိုမစ္စတာအိုဘားမားဟာသွားခြင်းမှာသွားဖြစ်ပါလိမ့်မယ်အမေရိကန်အစိုးရနဲ့တခြားမဟာမိတ်နိုင်ငံတွေကသွားသင့်မသွားသင့်ဘယ်လိုထောက်ခံမှုပေးမလဲဆိုတဲ့အပေါ်မှာမူတည်ပါလိမ့်မယ်လို့ပမောက်ကဆီဗာစတိုင်းကဆက်လက်ပြောကြပါတယ်မြန်မာနိုင်ငံကလူအတိုင်းဝိုင်းမှာအားလုံးချစ်ကြည်ရင်းနှီးမှုစီးလုံးမှုရှိနေတာကိုအမေရိကန်အစိုးရအနေနဲ့မြင်တွေ့လိုတာပါဒါပေမဲ့လို့အခုလက်ရှိဖြစ်ပေါ်နေတဲ့အခြေအနေကအဲ့ဒါလိုမဟုတ်ဘဲဘာသာရေးလူမျိုးရေးအစွန်းရောက်မှုတွေရှိနေတာကိုဘဝင်မကျဖြစ်နေရပါတယ်နိုင်ငံသားရေးဝန်ကြီးမစ္စတာဂျွန်ကယ်ရီဟာမြန်မာအစိုးရအရာရှိတွေနဲ့စကားပြောတဲ့နေရာမှာအင်မတန်နူးညံ့ပျော့ပြောင်းပါတယ်ဒါကိုမြန်မာစစ်ဗိုလ်ကြီးတွေကပြော့တယ်လို့ယူဆကောင်းယူဆပါလိမ့်မယ
် I don't think that the United States will concede on the Rohingya issue they want to see some kind of settlement in which the peoples of Burma are given equal treatment and
Rohingya ပြဿနာနဲ့ပတ်သက်လို့အမေရိကန်အစိုးရကတော့နောက်ဆုတ်ပေးမယ်လို့မထင်ပါဘူးလို့လည်းပဲMr. Silverstein ကပြောပါတယ်မြန်မာနိုင်ငံထဲမှာနေထိုင်ကြသူတွေအလုံးတန်းတူညီတူအခွင့်အရေးရှိပြီးတော့အာဏာပိုင်တွေရဲ့ကာကွယ်စောင့်ရှောက်မှုရရှိနိုင်မဲ့အဖြေရလတ်တစ်ခုခုပေါ်ထွက်လာတာကိုအမေရိကန်အစိုးရအနေနဲ့မြင်ကျင်နေတာပါလို့လည်းသူကပြောပါတယ်ဒါအပြင်လဲ Mr. Kerry အနေနဲ့မြန်မာအစိုးရကဘယ်လိုပဲပြောနေနေတစ်ချိန်တုန်းကရိုဟင်ဂျာတွေရှိနေခဲ့တာမို့လို့အမေရိကန်အစိုးရနဲ့ကွန်ဂရက်လွှတ်တော်ကတော့မြန်မာအစိုးရညှင်းဆို့နေတာတွေကိုလက်ခံမှာမဟုတ်ပါဘူးဒီတော့ကနောက်လာမယ့်2လ3လမှာအမေရိကန်နဲ့မြန်မာနိုင်ငံတို့အကြားမှာအယူအဆသဘောထားကွဲလွဲနေတာတွေကိုညှိနှိုင်းဖို့တော်တော်ကလေးပဲကြိုးစားကြရပါလိမ့်မယ်ပြည်လည်မှုမရှိဘူးဆိုလို့ရှိရင်တော့အမေရိကန်ကွန်ဂရက်အနေနဲ့သမ္မတအိုဘားမားကိုမြန်မာနိုင်ငံသွားရောက်ဖို့အစီအစဉ်တောင်းဖျက်ကောင်းဖျက်ခိုင်းပါလိမ့်မယ
် efforts by the Burmese to try to win Mr. Obama over and Mr. Obama taking a hard line with the Secretary of State joining him in
Mr. Obama သူတို့အပေါ်မှာတိမ်ညွန့်လာအောင်မြန်မာအစိုးရရဲ့ကြိုးပမ်းမှုတွေလည်းရှိမှာဖြစ်တယ်လို့ Mr. Obama နဲ့နိုင်ငံသားရေးဝန်ကြီးကယ်ရီတို့ကလည်းပဲမြန်မာလူမှုအတိုင်းအဝိုင်းအနေနဲ့ရိုဟင်ဂျာတွေအပေါ်အေးအေးချမ်းချမ်းကောင်းကောင်းမွန်မွန်ဆက်ဆံလာဖို့အခိုင်အမာတောင်းဆိုကြမှာဖြစ်ပါတယ်အခြေအနေတွေတိုးတက်ကောင်းမွန်လာဖို့အတွက်ဘာတွေလုပ်ကင်ဖို့လိုမယ်လို့ထင်ပါလဲဆိုတော့ပမောက်ခဆီဗာစတိုင်းကမြန်မာပြည်မှာအခုဆိုရင်စစ်တပ်ကနေရာတိုင်းမှာလွှမ်းမိုးကြီးစိုးနေတော့မှာပဲလို့ပြောပါတယ
် The military cannot be the military of 5 years ago today they have to make changesThey have to be more accommodating to all of their people.
မြန်မာတပ်မတော်ဟာလွန်ခဲ့တဲ့9နှစ်လောက်ကတပ်မတော်အဖြစ်နဲ့ပဲနေသွားလို့တော့မရပါဘူး။အပြောင်းအလဲတွေလုပ်ပေးရပါလိမ့်မယ်။ပ ပြည်သူတွေကိုနေရာပေးရပါမယ်လွတ်လပ်ခွင့်ပေးရပါမယ်ရိုဟင်ဂျာတွေကိုလည်းပဲနိုင်ငံသားအဖြစ်လုံးဝအသိအမှတ်မပြုဘူးဆိုရင်တော့အမေရိကန်အစိုးရအနေနဲ့အလျှော့ပေးမှာမဟုတ်တဲ့အတွက်ကြောင့်ဒီပြဿနာကိုရှော့ရှော့ပေါ့ပေါ့နဲ့ပြေလည်အောင်စဉ်းစားရပါလိမ့်မယ်ဒါမှသာလဲနှစ်နိုင်ငံဆက်ဆံရေးဟာကောင်းလာပါလိမ့်မယ်လို့ပေါင်းဟောက်ကြီးကပြောသွားပါတယ်ခင်ဗျာ